လက်နက်ကင်ပလီပခါတွေချုပ်နေရတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်ကိုမြို့နယ်မှာဖြစ်ခဲ့တဲ့လ21ရက်နေ့ကစတင်ပြီးအင်တာနက်အသုံးပြုတာတွေကိုဖျက်တောက်ခဲ့ပြီးနောက်အခက်အခဲတွေကြုံနေရတာပါတဲ့တော့လေရခိုင်ပြည်နယ်လှုပ်တော်မှာအရေးကြီးအဆိုတရက်တင်သွင်းဆုံးဖြတ်ပြီးအစိုးရကိုအင်တာနက်ဆက်သွယ်မှုတွေပြန်လည်ဖွင့်ပေးဖို့တောင်းဆိုခဲ့ပေမဲ့အခုချိန်ထိဘာတုံ့ပြန်ချက်မှမရသေးဘူးလို့မင်းဖြာမျိုးနယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးလှတ်သိန်းအောင်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်ကဒီတစ်ခါအရေးပေါ်ဆင်းဝေးမှာကျွန်တော်ဒီဆိုကွန်ဂရက်ရဲ့လမ်းနဲ့စစ်လျက်နေကအရေးကြီးအဆိုဖြစ်ထင်ခဲ့ပါတယ်အဲ့ဒါကိုလှုပ်တော်မှာလည်းတက်ွက်သူမရှိအတည်ပြုခဲ့ပါတယ်သို့တော်လည်းဒီနေ့တည်းတော့အဲ့ဒီကိစ္စကဟိုအစိုးရကအကောင့်တွေဖော်တာတော့မရှိသေးပါဘူးခင်ဗျ။ဟိုတော်တော်တချို့ကျွန်တော်တို့ကျွန်တော်တို့မင်းပြတချို့မျိုးနေမှာတော့မသိဘူးနဲ့ကျွန်တော်မင်းပြမျိုးနေမှာတော့ဒီတန်းနေလေးတော့ရဲ့တက်သေးမှာတော့ဟိုအင်တာနက်လိုင်းတွေပုံပုံရတယ်ဆိုတော့ဟိုဒီဒေသအဲ့ဒီနားမှာသွားပြီးတော့အဲ့ဒီသုံးနေကြတဲ့သူတွေကြိုးကြချက်ရတော့သိနေရပါတယ်ခင်ဗျ။
မြန်မာစစ်တပ်အတိုင်းအဝိုင်းမှာအင်တာနက်တုံးလို့ရနေတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူပို့မှုကြည်ဝင်းစော်ဦးကိုဆက်သွယ်မေးမြန်ရမှာတော
့အဲ့ဟာလေကျွန်တော်မသိဘူးခင်ဗျာကျွန်တော်ကတောထဲမှာနေတဲ့လူဆိုတော့အဲ့ဟာလေဘာမှမသိဘူးဟုတ်ကဲ့ကျွန်တော်တော့ဘာမှမသိဘူးကျွန်တော်နေတဲ့နေရာအသာတော့မရတဲ့နေရာဖြစ်တဲ့ကြောင့်ကျွန်တော်အဲ့ဟာလေဘာမှမသိဘူး
ပြတ်တောက်ခံထားရတာကြောင့် AD data မှာနေထိုင်ကြတဲ့ဒေတာခံတွေကလက်တလုံးမှာစိုးကြိုးခံစားနေကြရပါတယ်ဒေတာခံတွေကသူတို့တွေခန်းစားနေရတာကိုဖော်ထုတ်ခွင့်မရတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်ဦးလှထိုင်အောင်ကအခုလိုပြောပြထားပါတယ်
။ဒီလူတွေပေါ့ဟိုသူတို့အတုံးပြန်နေစွန်းအာမရှိအောင်ဟိုလောက်ပြလိုက်တဲ့သဘောဖြစ်တယ်ပြီးရင်မြန်မာနေစမှုတွေလေးဒီတက်မကအကြံဖက်မှုတွေလေးအများကြီးဖြစ်လာနိုင်တယ်။အဲ့ဒီအကြံဖက်မှုတွေကိုလည်းတော့အချိန်နဲ့တပြင်းညီဟိုအများပြည်သူသိရှိအောင်တံပြားခွန်းတွေကိုပိုက်ပန်လိုက်တယ်အဲ့ဒါကြောင့်ကျွန်တော်တို့ကပြည်သူတွေကိုဒုက္ခသွင်းထေးကိုဟိုထိုးထင်းလိုက်တယ်လို့ပဲကျွန်တော်တို့သုံးသပ်တယ
်ရခိုင်ပြည်နယ်ကိုအင်တာနက်ဖျက်တောက်ထားတဲ့တော့တကယ့်မြေပြင်မှာဖြစ်ဖြစ်နေတဲ့အခြေအနေတွေကိုအမှန်တိုင်မသိနိုင်တဲ့တော့တတဲ့အမှားတွေအတုတွေကိုပြည်သူတွေယုံမှားမိတာမျိုးဖြစ်လာနိုင်တယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးအသွင်ရမှုကိုစောစောထွန်းကအခုလိုပြောပြပါရစေ။အဲ
ကျွန်တော်တို့ဒီတနည်းမောင်ချားလိုက်တော့ဗျာဒီယခုဆိုလို့ချင်းရင်းနှီးစီလောက်တော့မှရှိနေပြီပေါ့လေ။ဒီကြားထဲမှာကတော့ဒီတက်မတော်ကနေပြီးတော့မှချေရော်တွေကိုပို့ပြီးတော့မှစစ်ဆေးတာတွေအဲနောက်ဘယ်လိုနောက်ဘယ်လိုဖဲစီးတာတွေနောက်တခြားလူခွင့်ရှိဖို့မုန်းနေပို့ပြီးတော့လိုရတာကိုတွေ့ရတယ်ပေါ့။အဲဆိုတော့ဒီလိုအခြေအနေမျိုးတွေကဒီ internet line ပေးလိုက်တဲ့ပုံမှာပို့ရှိတာဒါမျိုးကိုကျွန်တော်တွေ့ရတယ်။ဆိုတော့ကျွန်တော်တို့ကတော့ဒီမအများကြီးဆိုရင်တော့ပေါ့လေနော်အဲတော့ဒီအနေအထားတွေကိုလည်းပဲအစိုးရကတာဝန်ရှိတဲ့သူတွေကသိသိရှင်းရှင်းပေါ့ကျွန်တော်တို့ဘာလို့ဆိုတော့တကယ်မြေပြင်မှာဖြစ်နေတဲ့အခြေအနေတစ်ခုခုကဘာဖြစ်နေမှမသိတော့တရင်မှချတာခင်ဗျာပြီဆိုလို့ရှိရင်ကျွန်တော်တို့ကဟိုတရင်အမတွေရောတရင်အထုတွေရောအမျိုးမျိုးတက်လာတာပေါ့နော
်လက်နက်ကင်ပလီပခါတွေဖြစ်ပေါ်နေတဲ့ဒေတာမှာအင်တာနက်ဆက်သွယ်မှုတွေဖျက်တောက်ခဲ့တဲ့အပေါ်မှာတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတကာအသားဝိုင်းနှင့်လူအခွင့်အရေးလှုပ်ရှားသူတွေကတော့စိုးရိမ်မကင်းသဘောထားတွေပြောဆိုထားကြတာပါအထူးသဖြင့်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့ဒေသမှာအခြေခံဆက်သွယ်မှုလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်တွေကိုပိတ်ပင်မှုတွေမလုပ်ဖို့လဲတိုက်တွန်းထားကြပါတယ်